ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကိုလေ့လာဖို့အတွက်ပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့18ဦးပါသတင်းမီဒီယာအဖွဲ့ဟာဒီကနေ့ဘူးတီတော်မြို့ကိုတွားရောက်လေ့လာနေကြပါတယ်အခုဆိုရင် EU ဥရောပတမကအဖွဲ့ရဲ့ကိုယ်စားလှယ်အဖွဲ့ကလည်းရခိုင်မှာရောက်ရှိနေကြပါတယ်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နေရာတိုက်ခိုက်မှုတွေထပ်မံပြုလုပ်ဖို့ပြင်ဆင်နေတာကိုဖော်ထုတ်တားဆီးခဲ့တာတွေနဲ့ပတ်သက်ပြီးတော့တွားရောက်လေ့လာကြဖို့ရှိပါတယ်ဒီသတင်းမီဒီယာအဖွဲ့မှာပါဝင်တဲ့ VOE ရဲ့ရန်ကုန်အခြေစိုက်တဲ့နောက်မတ်မီခါကိုဒီကနေ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြီးတော့ပြောပြပါဗျာ
။ဒီနေ့ကရခိုင်ကနေရခိုင်စစ်တွေကနေပြီးတော့မနက်6နာရီပူတီတောင်ကိုရေရင်နဲ့သွားဖို့ကျွန်တော်တို့စီစဉ်ထားပါတယ်။ပူတီတောင်ကနေမှမောင်တော်ဘက်ကိုသွားမှာပါ။ပူတီတောင်မှာကအရင်ဒီအကျန်းဖက်ဖက်ပြီးတော့အကျန်းဖက်လုပ်ဖို့စီစဉ်ထားတဲ့တင်းမြေကြီးရွာဘက်ကိုသွားဖို့စီစဉ်ထားတာပါ
။တခြားရောဒီနေ့ခီးစဉ်မှာဘယ်နေရာတွေရောက်ဖို့ရှိသလဲ။
အေးဘူးတီရောင်ရယ်ဘူးတီရောင်ပြီးသွားလို့ဒီမောင်တော်ကိုဆက်သွားမယ်ဒီနှစ်နေရပါပဲရှင်
။အော်ဟုတ်ကဲ့ပါ။နောက်တစ်ခုကျွန်တော်တို့သိရတာကအခုဆိုလို့ရှိရင်စစ်တွေမှာ EU ဥရောပတမကအဖွဲ့ကကိုယ်စားလှယ်အဖွဲ့ရောက်နေတယ်ဆိုပြီးတော့ကြားရတယ်လေ။မမ်မေခါလို့လည်းသိမှာပေါ့။အဲ့ဒီသူတို့ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့ဗာများသိထားတယ်သိတော့ပြောပြပေးပါလားခင်ဗျာ
။ EU အဖွဲ့ကအဖွဲ့ဝင်73ယောက်ဒီစစ်တွေကိုရောက်နေလို့ပြောပါတယ်။သူတို့ကဒီနေ့မနက်မှာပဲဘူးတီရောင်ဘက်ကိုစပြီးတော့သွားမယ်လို့သိထားပါတယ်။ဒီတောင်ကနေမှတစ်ဆင့်ဟိုမောင်တော်ဘက်ကိုဆက်ပြီးသွားမှာပါသူတို့ရဲ့ခီးစဉ်က32ရက်နေမှအဆုံးသတ်မယ်လို့တော့သိထားပါတယ်ရှင
်။အော်သူတို့အဲ့ဒီမှာဘယ်နေ့နေမယ်လို့သိရလဲ
။အော်အဲ့ဒီမှာသူတို့2ရက်နေပြီးသွားနေပါလားရှင်။32ရက်နေမှသူတို့ရန်ကုန်ကိုပြန်သွားမှာပါရှင်။